American ပြည်တော်စုမှာသမရရွေးကောက်ပွဲမကျင်းပခင်နှစ်ရက်လို November 1ရက်နေ့မှာ COVID-19 ကာကွယ်ဆေးဖြန့်ဖြူးပေးရေးအတွက်အသင့်ပြန်ထားကြဖို့ပြည်내50စလုံးနဲ့မြို့ကြီးအတော်များများကကျန်းမာရေးတာဝန်ခံတွေကိုအကြောင်းကြားထားတယ်လို့ American ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဆိုင်ရာဗဟိုဌာန CDC ကအတည်ပြုပြောဆိုပါတယ်။ American နိုင်ငံကပြည်내50နဲ့ New York, Chicago,Philadelphia, Houston နဲ့ San Antonio မြို့ကြီးတွေမှာရှိတဲ့လူမှုကျန်းမာရေးတာဝန်ခံအရာရှိတွေစီကို CDC အကြီးအကဲဒေါက်တာ Robert Redfield ကကာကွယ်ဆေးအစီအစဉ်နဲ့ပတ်သက်ပြီးစာပေးပို့ခဲ့တာဖြစ်ကြောင်း The New York Times သတင်းကပြောပါတယ်။ CDC ကနေပေးပို့တဲ့စာထဲမှာဒီဆေးကိုကျန်းမာရေးဆောင်ရှောက်မှုဆိုင်ရာကျွမ်းကျင်သူတွေနာတာရှည်ဆေးရုံတွေကဝန်ထမ်းတွေမလုံမဖြစ်လှုပ်ဆောင်ရမယ့်အလုပ်တွေမှာအလုပ်လုပ်ရသူတွေအပြင်လုံခြုံရေးဝန်ထမ်းတွေအတွက်ကနဦးဦးစားပေးဖြစ်သတ်မှတ်ထားသလိုအသက်65နှစ်နဲ့အထက်အမေရိကန်နိုင်ငံသားတွေလူမျိုးနယ်အသားအရကွဲပြားတဲ့လူနည်းစုဝင်တွေဌာနေတိုင်းရင်းသားတွေနဲ့အချင်းချခံထားရသူတွေကိုလည်းဦးစားပေးအဆင့်သတ်မှတ်ထားတာပါဒါအပြင်ဆေးဖြန့်ဝေရေး CDC အတွက်လှုပ်ဆောင်ပေးမဲ့ McKesson Corporation ကပြည်내နဲ့ဒေသရင်းကျန်းမာရေးဌာနတွေဆေးရုံတွေကိုကာကွယ်ဆေးပေးပို့ရမှာ November 1ရက်နေ့မှာအပြီးဖြန့်ဝေနိုင်မှုအတွက်ပါမစ်လျှောက်စွာအမြန်အတည်ပြုပေးတာကစပြီးလောကတာမှန်သမျှလုပ်ပေးကြဖို့လဲဒေါက်တာ Redfield ကတိုက်တွန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်ခံရသူဟာကမ္ဘာတစ်လွှာမှာလူပေါင်း26သန်းကျော်ရှိပြီးသေဆုံးရသူက8သိန်းခွဲကျော်ရှိတယ်လို့အမေရိကန်နိုင်ငံကကူးစက်ခံရသူ6သန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးသေဆုံးရသူက2သိန်းနီးပါးရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။